Welcome to the Voice of America in Burmese.
Mingla menak khima thora shin mya shin. American Bureau's Washington DC Bureau VOA American tan ye 2022 khu ne January la 23 ya ni. Tanin knwe ni menak khin season ni ko Myanmar sanaw chin menak 6 nai ka ni 9 nai thi. Line to meter 3249, line lat meter 190 to ka ni dai yai thau lwin ni ba bi shin.တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းမှာနားဆင်ရမယ့်သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းခန်းတစ်ခုထဲမှာတော့
ဘုဒ္ဓရှင်ရဲ့ပုံရတာဝန်ရောင်းချမှုကိုရရှိတဲ့ဝင်ဝင်ဒီအနေမှာတာဝန်ပိုင်ပိုင်ဖြတ်သန်းကနေဆိုင်နေပဲချင်းဝင်ဝင်ချုပ်ဖြစ်ကောင်းစီကိုလွှဲပြောင်းပေးခြင်းပြုလို့
တို့တင်းနဲ့ Chevron company တွေထွက်မဲ့အစီအစဉ်ချောင်းမြန်မာပေါ်ရက်ခန့်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းကမှနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့အပတ်စဉ်တို့အတန်းအစီအစဉ် Democracy လို့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင
်။Ukraine နဲ့အင်းနီးချင်းရုရှားနိုင်ငံကြားတင်းမာမှုတွေတိုးနေချိန်မှာပဲ Ukraine ကို American လို့လေရင်ဖြစ်နဲ့တန်ကားဖြက် missile လက်နက်တွေပို့ပေးဖို့အတွက် Balkan ဒေသကနိုင်ငံတွေဖြစ်တဲ့ Estonia, Latvia နဲ့ Lithuania နိုင်ငံတွေကိုခွင့်ပြုလိုက်ကြောင်း American နိုင်ငံကြီးဝန်ကြီး Anthony Blinken ကစနေနေ့မှာပြောပါတယ်။ NATO ရှစ်မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဒီနိုင်ငံတွေကနေ Ukraine စစ်အင်အားပိုခိုင်မာစေဖို့နဲ့ Russia ကျူးကျော်လာရင်ခုခံဖို့အတွက်ကာကွယ်ပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးဘလင်ကန်က Twitter မှာရေးသားခဲ့တာပါ။ Ukraine အရေး American နဲ့ Russia တို့ကြားတိုးတက်မှုအနည်းငယ်ရခဲ့တဲ့နောက်ဆုံးချိန်ဆွေးနွေးမှုအပြီးနောက်တစ်နေ့မှာပဲဝန်ကြီးဘလင်ကန်ကကြေညာခဲ့ပြီးတဲ့နောက်စစ်လက်နက်တွေ Ukraine ကိုရောက်ရှိလာခဲ့ပါတယ်။ Ukraine မှာရှိတဲ့ American တန်ယုံဝန်ထမ်းတွေတဲကမရှိမဖြစ်လိုအပ်သူတွေကလွဲလို့ချမ်းတဲ့သူတွေနဲ့မိသားစုဝင်တွေကိုပြန်ခွင့်ပြုဖို့နိုင်ငံခြားရေးဌာနကိုပန်ကြားခဲ့ကြောင်းအမေရိကန်ရုပ်သံဌာနကြီးတွေဖြစ်ကြတဲ့ CNN နဲ့ Fox သတင်းဌာနတွေကစနေနေ့ကပြောပါတယ်။နိုင်ငံခြားရေးဌာနအကြီးဆုံးတာဝန်ရှိသူတဦးကတော့ဒါနဲ့ပတ်သက်ပြီးအခုထိအမိန့်တစ်စုံတရာမထုတ်ပြန်သေးကြောင်း COVID နဲ့ပတ်သက်ပြီးခီးသွားအကြံပေးချက်အဆင့်၄ကိုထုတ်ပြန်ထားပြီးဖြစ်ကြောင်းနဲ့ Ukraine ကို Russia ကတိုက်ခိုက်ဖို့အတွက်ကြံစည်နေတယ်ဆိုတဲ့သတင်းတွေကြောင့်သတိထားကြဖို့အကြံပေးထားသလိုလေရင်ခီးစင်တွေလည်းရှိနေစေဖြစ်ကြောင်း VOA ကိုပြောပါတယ်။ Ukraine ကို Russia ဝင်ရောက်သိမ်းပိုက်မှာကိုစိုးရိမ်မှုတွေတိုးလာနေချိန်မှာပဲ Ukraine ရေးဆွေးနွေးဖို့အတွက် Britain ကာကွယ်ဝင်ကြီး Ben Wallace ရဲ့ဖိတ်ကြားချက်ကို Russia ကာကွယ်ဝင်ကြီး Sergey Shoigu ကလက်ခံခဲ့တယ်လို့ Britain ကာကွယ်ဝင်ကြီးဌာနအကြီးဆုံးအရာရှိတဦးကစနေနေ့မှာပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ကမ်းလှမ်းချက်ကိုအခုလိုလက်ခံတာအတွက်ဝင်ကြီးဝေါ်လစ်ကဝမ်းမြောက်ကြောင်းနဲ့အရင်2013ခုနှစ်တုန်းကနှစ်နိုင်ငံကာကွယ်ဝင်ကြီးတွေရဲ့ဆွေးနွေးပွဲကိုလန်ဒန်မှာပြုလုပ်ခဲ့တာဖြစ်ပြီးအခုဒီချိန်မှာတော့မော်စကိုမှာတွေ့ဆုံဖို့အတွက်ဝင်ကြီးဆာဂေးရှိုဂူကဖိတ်ကြားခဲ့တယ်လို့လည်းအရာရှိကပြောပါတယ်။ယူကရိန်းရဲ့ပတ်သက်ပြီးအပြေရှားဖို့နဲ့တည်ငြိမ်မှုယာယီအတွက်နီးလန်းတွေရှာဖွေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝင်ကြီးဘက်ကပြက်ပြက်သားသားပြောခဲ့ပြီးဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားကတန်ကြပ်ကကားတွေတိုက်ခိုက်ရေးရင်တွေဒုံးကျည်တွေနဲ့လက်နက်တွေတက်ဆင်ထားတဲ့တိုက်ရင်အားတောင်းတဲ့ချီချထားတာဖြစ်ပါတယ်။အမေရိကန်သမ္မတအင်ဂျူကတော့ရုရှားဘက်ကအချိန်မရွေးဝင်ရောက်တိုက်ခိုက်လာနိုင်တယ်လို့ယုံကြည်ထားပေမဲ့ရုရှားကတော့ဒါကိုညှင်းဆို့ထားပါတယ်။ရီမင်မှာဟူသီတပုံတွေထိန်းချုပ်ထားတဲ့အကျဉ်းစခန်းတစ်ခုကို Saudi Arabia ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကနေတေဆုံးရသူအကျဉ်းသားအနည်းဆုံး82ဦးရှိနေပြီလို့ဟူဒီသဘုံတွေကရောနေစည်းမချဆေးပညာရှင်များအဖွဲ့ကပါစနေနေ့ကပြောပါတယ်ဆာလာမျိုးကဒီအချင်းစခန်းတောက်ကြံတွေကအတိုက်ခတ်ခံရတာဖြစ်ပြီးအပြည့်စည်းပုံတွေကြားမှာအသက်ရှင်ကျန်သူတွေတည်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုရှာဖွေနေတယ်လို့လည်းကယ်ဆယ်ကူညီသူတွေကပြောပါတယ်ရီမင်မှာ2014မြို့တော်ဆာနာကိုဟူဒီသဘုံတွေသိမ်းပိုက်ခဲ့တဲ့နောက်ရီမင်အစိုးရဟာတောင်ပိုင်းကိုဆုတ်ခွာထွက်ပြေးခဲ့ရပြီးနောက်ပိုင်းမှာတော့ Saudi Arabia နိုင်ငံမှာခိုးလုံနေတာဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးအီရန်ကအကူအညီပေးနေတဲ့ဟူဒီတပုံတွေနဲ့ဆော်ရီဥဆောင်တဲ့မဟာမိတ်အဖွဲ့တွေအကူအညီပေးနေတဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရတို့ကြားတိုက်ခိုက်နေတာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာ UAE Arab စော်ဘောများပြည်တော်စုရဲ့ မြို့တော်မှာ drone နဲ့ဒုံးကျည်တစ်ခတ်တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တယ်လို့ဟူဒီသဘုံတွေပြောဆိုခဲ့တဲ့နောက်ဒီပြည်ရင်းစစ်ဟာအချိန်ပိုမြင့်လာခဲ့တာဖြစ်ပြီး UAE အကူအညီပေးထားတဲ့ Yemen တပ်တွေကလေကြောင်းတိုက်ခိုက်မှုတွေနဲ့ရှာဘွားပြည်နယ်တစ်ခုလုံးကိုဟူဒီတွေလက်ကပြန်ပြီးသိမ်းခဲ့တဲ့အပြင်အလဲပိုင်းကမရစ်ပြည်နယ်ကိုပါပြန်သိမ်းနိုင်ဖို့စ조사နေတာဖြစ်ပါတယ်ဆီးရီးယားမြောက်ပိုင်းဟာဆာကားမြို့ကလူပေါင်း80ကျော်တေဆုံးခဲ့ရတဲ့ IS စစ်သွေးကြွအဖွဲ့ရဲ့ဂဝါရန်အကျဉ်းတောင်စီးနှင်းတိုက်ခိုက်မှုအပြီးစစ်သွေးကြွအဖွဲ့နဲ့ကတ်တပ်တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာအခုဆို3ရက်ရှိပြီလို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်အကြမ်းဖက်မှုတွေအတွင်းအနည်းဆုံးကတ်လုံခြုံရေးတပ်သား28ဦးအရက်သား5ဦးနဲ့ IS အဖွဲ့ဝင်45ယောက်တေဆုံးခဲ့ရတယ်လို့လည်းလူခွင့်အဖွဲ့အကြီးအကဲရာမီအဗ်ဒယ်ရာမန်ကပြောပါတယ်အရင်ကဆီးရီးယားမှာနေမည်အတော်များများကိုထိန်းချုပ်ခဲ့တဲ့ IS တွေအငြင်းနှိမ်ခဲ့ရတဲ့လွန်ခဲ့တဲ့3နှစ်လောက်ကစပြီးအခုတိုက်ခိုက်မှုဟာအကြီးမားဆုံးဖြစ်ပါတယ် IS ခေါင်းဆောင်တွေအပါအဝင်အဖွဲ့ဝင်တို့တန်တရာရှိသူ3500လောက်ကိုထိန်းသိမ်းထားတဲ့ဒီအကျဉ်းတောင်ကို IS တွေကကျတဲ့ဗရင်းညပယ်မှာတိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်။အခုတိုက်ခိုက်မှုကလည်းလွတ်မြောက်သွားတဲ့ရာနဲ့ချီတဲ့အကျဉ်းသားတွေကိုပြန်ပြီးဖမ်းမိခဲ့ပေမဲ့ဒါဇင်နဲ့ချီလွတ်မြောက်နေစေဖြစ်တယ်လို့ယုံကြည်ကြောင်းလည်းပြောပါတယ
်။ VOA American တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53 ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်မြန်မာရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကချက်မှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံစည်းဝေးတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကပြောဆိုလိုက်ပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာစစ်အာဏာပိုင်တွေထိထိရောက်ရောက်အကောင့်ထဲမဖော်နိုင်သေးသေး၍မြန်မာနိုင်ငံကနိုင်ငံရေးယာတူရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တစ်ယောက်ကိုပဲအာဆီယံအစည်းအဝေးတွေမှာလက်ခံဖို့မူဝါဒကိုဆက်လက်ကင်ဆွဲထားဖို့အရေးကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာခီးစင်နဲ့ပတ်သက်ပြီးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုတောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစင်အတွင်းမှာလဲအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖို့ရေးမြန်မာစစ်တပ်ဘက်ကဂရိမပေးတဲ့အတွက်စိတ်မကောင်းဖြစ်မိကြောင်းအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖို့မှုကိုစောင့်ကြည့်ရေးအတွက်အာဆီယံအတွင်းရမှုရဲ့ပံ့ပိုးမှုနဲ့အတူကမ္ဘောဒီးယားဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး၃ဦးတို့နဲ့ဥဆောင်အဖွဲ့ဖွဲ့စည်းရေးဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့အဆိုပြုချက်ကိုလဲအင်ဒိုနီးရှားသမ္မတကမှတ်သားထားပြီးဒီအဆိုပြုချက်ကိုအာဆီယံနိုင်ငံခြားရေးဝန်ကြီးများကြားမှာဆွေးနွေးချဖို့လည်းအကြံပြုကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်မှာပါဝင်တဲ့အတိုင်းအာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးနဲ့ချက်ချင်းဆက်သွယ်ဆောင်ရွက်နိုင်အောင်စစ်ကောင်စီဘက်ကခွင့်ပြုရမှာဖြစ်ကြောင်းအင်ဒိုနီးရှားသမ္မတကကမ္ဘောဒီးယားဝန်ကြီးချုပ်ကိုဆွေးနွေးခဲ့တယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ဆိုင်းယော့မြို့နယ်ကနေသွန်ဖာဖွန်ကိုသွားတဲ့မြန်မာတွေစီးလာတဲ့ကတိတ်မှောက်ပြီးမြန်မာနိုင်ငံသား၄ဦးသေဆုံး9ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်းရဲ့အလုတ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။မြန်မာတွေတင်သွားမြန်မာတွေကိုတင်လာတဲ့အဲဘာပဲပိတ်ကပ်ခါပါဗျာ။အဲဒါကုန်တင်ကောင်းနောက်နေဝင်တိုက်တယ်လို့ဒီရောက်ပုံမှာဒီရောက်ဟိုဝယ်ရှင်းပြီးတည်ရတော့မှရှိတယ်။ကျန်တဲ့9ရောက်ကတော့မစေုံပို့ထားတယ်
။ပြီးခဲ့တဲ့သတင်းပတ်ခြားတာပရင်းနေကကားတိုက်မှုဖြစ်တာမှာမြန်မာတွေတင်လာတဲ့ရင်ပေါင်းအသက်44နှစ်အရွယ်ထိုင်းမျိုးသားချနွန်ထောက်ဖဝချရာကတော့ထိုင်ကုန်ခပပတ်ထားတာကြောင့်ဒဏ်ရာပြင်းပြင်းထန်ထန်မရပါဘူးသူကိုရဲကစစ်ဆေးတာမှာတော့မြန်မာတွေကိုလမ်းကြုံတင်လာတာလို့သူကပြောပါတယ်ဒါပေမဲ့လည်းကားသမားဟာလူကုန်ကူးသူတွေနဲ့ဆက်ဆက်မှုရှိနိုင်တယ်လို့လည်းရဲကတန်တရာရှိထားကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ် အာဖဂန်နစ္စတန်မှာအမျိုးသမီးတက်ချွာလှုပ်ရှားသူနှစ်ဦးပျောက်ဆုံးနေတဲ့အပေါ်စိုးရိမ်နေချချိန်မှာပဲသဘောထားကွဲပြားသူတွေကိုဖြိုခွဲခွင့်နဲ့ဆန္ဒပြသူတွေကိုထောင်ချခွင့်ရှိတယ်လို့တာလီဘန်အနာဘိုင်တို့ကစနေနေ့မှာသတိပေးလိုက်ပါတယ်ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့ကြတဲ့အမျိုးသမီးတက်ချွာလှုပ်ရှားသူနှစ်ဦးကိုမြို့တော်မှာရှိတဲ့သူတို့အိမ်တွေကနေဖမ်းဆီးသွားကြောင်းအမျိုးသမီးရဲ့တက်ချွာလှုပ်ရှားသူတွေကပြောပါတယ်ဗုဒ္ဓဟူးနေ့ညကနေအိမ်မှာအဖမ်းခံခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေတဲ့ထာမနာဇာရာဘီဖာရာနီနဲ့ဖာဝနာအီဘရာဟင်ကဲလ်တို့ဘယ်မှာရှိနေတယ်လဲဆိုတာကိုပြောဆိုဖို့လဲအာဖဂန်ဆန်ယာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်ကတာလီဘန်တို့ကိုတောင်းဆိုပါတယ်အမျိုးသမီးတွေကိုဖမ်းထားတာမရှိချောင်းတာလီဘန်အစိုးရပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကညင်းပါတယ်ဒါပေမဲ့လို့လဲအာနာဘိုင်တို့အနေနဲ့ဥပဒေချိုးဖောက်သူတွေဒါမှမဟုတ်လဲသဘောထားကွဲပြားသူတွေကိုဖမ်းဆီးထိန်းသိမ်းခွင့်ရှိတယ်လို့လဲသူကပြောပါတယ်အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်မှာကိုဗစ်ကူးစက်သူအသစ် 33,904 ဦးရှိကြောင်းဖော်ပြပါတယ်ဒီစီးရင်တွေဟာလက်တွေ့ဖြစ်နေတာထက်ယွန်းနေပုံရတယ်လို့လဲကျန်းမာရေးပညာရှင်တွေကသတိပေးပါတယ်အယလာမာတော့နှစ်နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်လာမယ့်မတ်လတဲ့စိန့်ပက်ထရစ်နေ့ကိုကျင်းပဖို့ပြင်ဆင်နေတာနဲ့အတူပဲကိုဗစ်ဆိုင်ရာတားမြစ်ကန့်သတ်ချက်အများစုကိုစနေနေ့မှာရုပ်သိမ်းပါတယ်။ဒါပေမဲ့လည်းမဖြစ်မနေနှာခေါင်းစည်းဝတ်ဆင်ရမယ်လို့တော့ဆက်ပြီးတော့ညွှန်ကြားထားပါတယ်။ဂျပန်နိုင်ငံမှာတော့ Omicron မျိုးကွဲကြောင့်မြို့တော်တိုကျိုမှာကိုဗစ်ဖြစ်ပွားသူအရေအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။တင်းငွေနေမနေ့ခင်အတွက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြပြီးမှာတော့ဆက်သွယ်မိမြန်ခန့်တွေနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေဖြစ်တဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total တို့မြန်မာနိုင်ငံကနေထွက်ခွာဖို့ကြေညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲဆီယနာတင်ခဲ့တာတစ်နှစ်နီးပါးရှိလာချိန်မှာပဲနိုင်ငံတကာစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံကထွက်ခွာလာနေတာကြောင့်စစ်ကောင်စီအတွက်ရေရှည်ထိခိုက်လာနိုင်တယ်လို့လည်းအကဲခတ်တချို့ကသုံးသပ်ပါတယ်။ကမ္ဘာထိပ်တန်းစွမ်းအင်လုပ်ငန်းကြီးတွေမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေတာကြောင့်နောက်ဆက်တွဲရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲ။လုံခြုံရေးအရာအမည်မဖော်လိုတဲ့စွမ်းအင်လုပ်ငန်းကျွမ်းကျင်သူတို့ကိုကိုဝင်းမင်းကမေးမြန်းတာမှာသူကအခုလိုဆက်ပြီးတော့ရှင်းပြပါဗျာ
။မြန်မာနိုင်ငံရှိတဲ့ကောင်းတော်တော်ဝေးစီမံကိန်းကြီးဒီနကအကြီးဆုံးစီမံရေးတူဖြစ်တဲ့ International Media လူငါဆောင်ရွက်တဲ့သူအပိတာဖြစ်တဲ့ Total Energy Company ရဲ့လူသူချင်ညာကလည်းလာလို့အဲ့စီမံရေးမှာ partner ပါဝင်တဲ့ American Media Company ကရော Chevron Company ရဲ့သူကပဲထွက်ခွာမယ်ဆိုပြီးတော့ညီညာချက်တွေဒါလည်းကြီးတဲ့အခါကျတော့ဝင်ငွေ American Dollar တန်းချီပြီးဝင်နေတဲ့လုပ်ငန်းတစ်ခုကနေပြီးတော့ထွက်ခွာဖို့ဆုံးဖြတ်တယ်ဆိုတာတော့တော်တော်ရှင်ကတော့ဆုံးဖြတ်လိုက်ရတယ်ဆုံးဖြတ်ချက်လို့ယူဆပါတ
ယ်ဟုတ်ကဲ့ဘာကြောင့်အခုလိုစွန့်စားရတယ်လို့သုံးသပ်မိလဲ
အမသိနောက်ပိုင်းမှာစစ်ကောင်စီကညာအလွန်ကျွန်းတုံးပြီးတော့ညွှန်ရီမျိုးရှူရီဒီနဲ့ဒီညွှန်ရီပုံမှာပြစ်ခတ်မှုရနိုင်ငံတော်ကတော့စိုးရတဲ့အခြေအနေဖြစ်လာအဒီခါမှာတရားဥပဒေစိုးမိုးရေးတော့ကိုတော်ရဲပြီးတော့ထိမ့်သိမ်းနိုင်ခြင်းရှိတဲ့အနေအထားဖြစ်လာတဲ့ပုံမှာဒီနိုင်ငံကကုမ္ပဏီကြီးတွေအနေနဲ့အထူးစိုးရင်တော့ကကျုပ်ရောသူရဲ့လုပ်ငန်းကြီးခိခိုက်မှာလို့သူပူပန်နေနေတာရှိမယ်နော်ဒီကတော့အဲဒါဆောင်ရွက်လာမှာပိုသေးတာရှိတဲ့ COVID နေတဲ့ရက်တီတိုက်ဆိုင်တဲ့နေတာဟိုအများကြီးရှိတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဘလို့တည့်ရမှုတွေဆက်ဖြစ်လာနိုင်မယ်လို့သုံးသပ်ထားမိလဲ
တည့်ရမှုကတော့စစ်ကောင်စီဘက်ကတော့လုံးလုံးစင်တောင်းရောင်းချဖို့ရရှိတဲ့ဝန်ကြီးတွေအပြည့်အဝမရရှိသေးဘူးပိုတယ်ရင်းကုန်ရတောင်းရောင်းချဖို့ရရှိတဲ့ဝန်ကြီးတွေအနေမှာအဝေးပိုင်ပိုင်ဖြစ်သံကနေဆိုင်နေပဲအချာဝင်ဝီချူစစ်ကောင်စီကိုလွှဲပြောင်းပြည့်ချင်းမပြူသေးဘူးတော့တည်ရအဲ့တော့စားတစ်ခုမှာတော့သုံးဝင်ရောင်းချတဲ့ပတ်သက်ဝင်ဝီအခွန်တွေကိုတော့စစ်ကောင်စီဘက်ကဆက်လက်ရရှိနေတဲ့အနေအထားရှိတယ်အဲ့တော့ဒီအခုတတော်အခြေအနေရတော့ကုမ္ပဏီကအမှန်ပြည်ကနေပြီးတော့ဆုံးခါထွက်တော့ပဲဆိုနေမယ်လေတော့တော့ဝင်ရောင်းချမှုကတော့ဆက်ဆိုင်သွားမယ်အမိသားမဟုတ်ဘူးစာချုပ်ပါအတိုင်းချက်ရှိခဲ့တဲ့ပါမာရီယာတူဝါလီပြီးတော့အော်ဘီဒါကိုတောင်းယူဆောင်ရွက်တဲ့နေသားမျိုးဘုံဖို့လေ စိတ်ဝင်စားတဲ့ခြားပြည်နယ်ကုမ္ပဏီတွေရနေပြီးတော့ဝင်ရောက်လုပ်ကိုင်လာနိုင်မျိုးနေထားရှိပါတ
ယ်။ဟုတ်ကဲ့ဒီပေါ်အခုဒီစစ်ကောင်စီဘက်ကရောတရားပြန်ဆွဲနိုင်တာမျိုးရှိနေလား
။ဒီရန်နဲ့တော်တော်ဝင်ရဲ့ဒါလူကစားချူရပေါ့။အော်ပရေတာလုပ်တဲ့လူကဆိုလို့ရှိရင်အဘိဓမ္မကလည်းပြောဆုံးလို့မယ်ဆိုရင်သူစာချုပ်ပါအတိုင်းတလတူတူ notice ပေးရမယ်ပေါ့အချို့လာတဲ့လူကောင်တွေးပြောရမယ်ဆိုရင်ဟာပါလေပေါ့အစ်တမချက်အတိုင်းသူဆောင်ရွက်ခြင်းဖြစ်တဲ့အတွက်ကြောင့်မို့ဒီဘဝဆူရဘက်ကတော့တူတူ energy ဖောက်ခွာဖို့လည်းပတ်သက်ပြီးတရားဆွဲဆိုလို့မရဘူးတူတူကုမ္ပဏီကဘာမှပြည့်စွတ်ပြည့်ရင်ရှိတဲ့ခေါ်ခါများတွေပြီးဆောင်ပြီးရင်တော့သူဒါထောက်ခောက်ကိုပြရမှာဖြစ်ပါတ
ယ်။ဟုတ်ကဲ့။နောက်ဒီရေရှည်သက်ရောက်မှုအတွက်ဆိုလို့ရှိရောဘယ်လိုသုံးသပ်ထားမိလဲ
။ဒီရမကန်းကကောင်းဝေးတိုက်တာလေသူရဲ့စာချုပ်က30စာချုပ်ဖြစ်တဲ့ခါကျတော့ပေါက်က58ကနေပြီးတော့ဆက်ရထုံးလို့လာတယ်။အနေထားရလေ။ဒါမဲ့ဒါနဲ့ဆိုလို့ရှိရင်စာချုပ်တရပြီးပဲချိန်ဘောတော်ဝေးတိုက်တာလေဒါချိုးချလာတဲ့အနေထားပေါ့နော်။ဒီအနေထားမှာတော့ငါနဲ့တွေ့မှာမှနောက်ထပ်သဘောတော်ဝိသက်အသစ်တွေမတွေ့ရှိနိုင်လို့ရှိရင်ဒီဆောင်ရရတဲ့ဆက်ဆံရမယ့်အနေထားမှာဒီတို့ရဲ့ကျန်တဲ့ကုမ္ပဏီတွေနဲ့သိခါရှိစွာတက်တွဲဖြုတ်ပြီးတော့နောက်ဒီလူလူလူလာတဲ့ဆိုးရတဲ့ပေါ်လာတဲ့အချိန်မှာပြန်လည်တော့ဆောင်ရွက်နိုင်တဲ့အနေထားမျိုးကိုယုံကြည်လို့ရတယ်တတလုံးချီလီရစစ်ကောင်စီကတိုင်းပြည်ကိုတစ်နှစ်ညီပါကာလအထိထိသိမ်းနိုင်ခြင်းမရှိသေးဘူးပုံပေါ်လွင်လာတဲ့သဘောရှိတဲ့ခါကျတော့နောက်ပေါ်လာမယ့်ကိုယ်ဝင်များဘဝနိုင်ငံစစ်ဆိုးရတဲ့ရွှေဆောင်ရဖို့အလားအလာအဖြစ်ပြီးတဲ့ရိုးရိုးလာပြီးတော့စီဝါကြီးရရင်းတော်မှုရပုံမူပြီးတော့တင်းကျပ်လာတဲ့အလားအလာတွေ့ရှိနေရပါ
ဟုတ်ကဲ့ချစ်စုများကြီးတင်ပါတယ်စွန့်ဆိုင်ရာကျွမ်းကျင်တယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မြင်မြန်တင်ပြပေးခဲ့တာပါရှင်အခုကတော့မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြန်ဆက်ပေးနေတဲ့ဒုတန်ပတ်စင်ပေါ်ကက်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ယူအန်တို့ကတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာစစ်တပ်ဟာသူတို့ကိုခုခံကြော်လှန်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားထိုးစစ်ဆင်နေပါတယ်စကိုင်းတိုင်းကခြေရွာတစ်ခုကိုတော့အိမ်တွေကိုမီးမရှို့ခင်မှာစစ်တပ်ကတိုက်လေယာဉ်နဲ့ပစ်ခတ်ခဲ့ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာတတိယပတ်မှာရေမြက်ရွာကိုစစ်ကောင်စီရဲ့စစ်သားတွေဝင်လာခဲ့ကြပါတယ်ရေမြက်ရွာဟာစကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တဲကခြေရွာတစ်ခုဖြစ်ပါတယ်ရွာသားတွေဟာပြေးလွှာရင်ထားခဲ့ရတဲ့သူတို့ရဲ့အိမ်တွေကိုစစ်သားတွေမိနဲ့ရှို့လို့မိလောင်နေတဲ့မြင်ကွင်းကိုအဝေးကနေကြည့်ပြီးတော့ငိုကြွေးခဲ့ကြရပါတယ်အသက်50အရွယ်မကြီးတယောက်အဲ့ဒီကသူမတွေ့ခဲ့ရတဲ့မြင်ကွင်းကိုဘယ်တော့မှမိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ
်ကျမတို့ကနှစ်ကြိမ်မြောက်လောင်လာဆိုလိုက်တော့ပထမတစ်ချိန်ကျတော့ကျမတို့အိမ်မလောင်နေဘူးနောက်တစ်ချိန်ကျတော့ခင်ဗျားတို့အိမ်လောင်သွားပြီဆိုတော့ကျမတို့ခွေရလဲမလောက်ဖြစ်သွားနောက်ရရောက်တော့ကျမတို့အသွားကြည့်လိုက်တဲ့အချိန်ကျတော့ကိုယ်အိမ်ပါသွားပြီတော့ကျမတို့ခွေရလဲပုံရလဲဖြစ်သွားတော့ကိုစိတ်ကိုထိန်ပြီးတော့နေနေရပါရှင်အဲ့ဒါတော့ဘယ်အခုလိုအေးသေးလို့ပြန်သွားဦးတော့မှအိမ်တော့နေရမရှိဘူးဆိုတော့တစ်ခါတလေတွင်းပြီးတော့လဲအယူတစ်ပိုင်းလို့ဖြစ်နေရပါရှင်အဲ့တော့
သူမကရေဦးမြို့နယ်နဲ့15မိုင်ကွာမှာရှိတဲ့ရေမြက်ရွာမှာနေထိုင်သူပါအိမ်နေကသူမနဲ့ကလေးတွေအိမ်မှာနေနေစဉ်အရက်လေးမျက်နာကလေရင်တွေဝဲလာပြီးလေရင်ပေါ်ကပြစ်ခတ်တာကြုံလိုက်ရပါတယ
်ဒီကုန်းနေကလေးအရွယ်နှစ်နှစ်ကလေးအရွယ်လေးတွေပြစ်ပြီးတော့မိဘတွေကတပားရိတ်သွားနေကြတာထင်လိုက်တော့အဲ့တော့အဲ့ဒီအရွယ်ကလေးတွေကနေ6-9နှစ်အောက်ကလေးတွေအကုန်လုံးကျမတို့90လောက်အတူပြေးနေရအရှိအယွာထီအောင်ပြေးရတော့တမန်ရောက်တော့မရှိ3နာရီခွင်းလောက်ကြာအောင်လို့သူတို့ပြစ်ခတ်နေလိုက်တော့အဲတော့ခမောက်ရှင်းပြေးရှင်းထူလိုက်တော့တော်တော်နဲ့မရောက်နိုင်ဘူးပေါ့3နာရီခွင်းလောက်ကြာအောင်ပြေးရပါလေ
ဘာကြောင့်ပြစ်ခတ်တယ်ဆိုတာကိုအဲ့ဒီအချိန်ကရွာသားအများစုကမသိကြပဲနောက်မှသူတို့သိလိုက်ရတာကရွာထဲမှာ PDF တွေအစည်းအဝေးလုပ်မယ်လို့တင်ရတာကြောင့် စစ်တပ်ကအခုလိုပြစ်ခတ်တာလို့ဆိုပါတယ်။သူတို့ရွာကိုစစ်သားတွေကကုန်းချောင်းနဲ့လာတာမဟုတ်ဘဲလေရင်တွေနဲ့ပြစ်ခတ်ပြီးလေရင်ပေါ်ကပဲဆင်းသက်လာကရွာကိုဝိုင်းလာခဲ့တာလို့ဆိုပါတယ်။သူမတို့ရွာမှာအရင်ကစစ်ကောင်စီတပ်စခန်းတွေလာချခဲ့ပူးတာရှိပြီးတော့နှစ်ကြိမ်လောက်စစ်ပေးရှောင်မှုရတယ်လို့ဆိုပါတယ်။တောင်ရလုပ်ငန်းနဲ့အသက်မွေးတဲ့ကျေးရွာဖြစ်တာကြောင့်အိမ်တွေကအများစုကတောသွားနေကြပြီးကလေးငယ်တွေနဲ့တောင်ရမသွားနိုင်တဲ့အသက်ကြီးတဲ့သူအများစုကြံရစ်ခဲ့ပါတယ်။အဲ့ဒီလိုထွက်ပြေးချိန်မှာသူမနဲ့အတူအကိုဝန်းခွဲဖြစ်သူအသက်60ကျော်အဖိုးအိုလည်းပါဝင်ခဲ့ပြီးအကိုဖြစ်သူဟာကြည်စံထိမှန်ပြီးလမ်းခုလက်မှာပဲတည်ဆုံသွားခဲ့ရပါတယ်။
သူကတော့ရင်ဘက်ကိုမှန်လိုက်တာမှန်လိုက်တော့အဲ့ဒီမှာကျမတို့ကလည်းသူ့လည်းလည်းမကြည့်နိုင်တော့ဘူးမယ်သူကတော့ငါကြည့်ချင်မှန်းပြီးမကြည့်နိုင်တော့မကြည့်နိုင်တော့ obviously သူ့လည်းကျမတို့ကမကြည့်နိုင်တော့ဒီကလေးတွေနဲ့ကြည့်ရအောင်ဆိုလိုက်တော့ရှင်အဲ့တော့သူ့ကိုလည်းပြစ်ထားခဲ့ရတော့ပေါ့ဒီကလေးတွေနဲ့မဲကျမတို့ကပြေးလိုက်ရတော့ဆက်ပြီးတော့လဲ
အဲ့ဒီကပြေးရင်တနတ်မှန်သူနဲ့ရွာထဲမှာပြေးပြီလို့စစ်သားတွေနဲ့တွေ့ပြီးအသက်ခံရသူစုစုပေါင်းတည်ဆုံးသူ9ဦးရှိရလို့သိရပါတယ်ရွာသားတွေထွက်ပြေးချိန်မှာပဲရွာကိုမီးရှို့ခံရတာဖြစ်ပြီးနေအိမ်အလုံး50လောက်မီးလောင်ဆုံးရှုံးသွားတယ်လို့ရွာသားတွေကဆိုပါတယ်။ရွာပြန်နေရမှာကိုကြောက်နေတဲ့ရွာသားတဦးနဲ့လည်းဒိုးအတန်ကစကားပြောပြခဲ့ပါတယ်
။တို့တို့ဆူဆူဝါးဝါးကကြောက်သွားတယ်။ကြောက်တယ်ဆိုကျွန်တော်လည်းတကယ်ကြောက်သွားတာပေါ့နော်။နောက်ကျရင်ဒီလိုကြီးထပ်ပြီးမှကြောက်သွားဖြစ်တယ်လို့အခုကတော့မဝင်ရဲဘူးပြန်မှตัวนี้เนี่ยนะมาดีดูเว้ยดีอะคือยอกโยกนี่แหละเดต้าดีละกันเนี่ยบอกตัวกูนี่เนี่ยเราเรียกกูนี่ว่าเราอำนาจอยู่เนี่ยยาวตลอดเนี่ยเปลี่ยนไปแล้วไก่เย็นมาหมดแล้วด้วยตัวนี้กูอ่ะเราท้าวินเนี่ยก็เนเน่ก็ตลอดนี้กูเคยยินมาแล้วทีเนี่ยเ
นี่ยไอ้มิชุขันยาบีเปลี่ยนเสียไม่ชื่อได้เดต้ากันတွေก็ต้อเร่มาနေနေတလို့တခြားဆွေမျိုးသားချင်းတွေเนี่ยพุ่งကြီးจ้องနေมาแล้วနေထိုင်နေจ๋าပါတယ်မြောင်အပါဝင်စကိုင်းတိုင်းကမြို့နယ်15ခုထက်မနေမှာစစ်ကောင်စီနဲ့ PDF တို့ကြားတိုက်ပွဲတွေပြင်းထန်လေးရှိပြီးအဲ့ဒီနေရာတွေမှာလေရင်သုံးတိုက်ခိုက်တာတွေရှိပါတယ်။စကိုင်းတိုင်းတွင်းမှာဒီဇင်ဘာလတစ်လအတွင်းနေအိမ်350လောက်မိရှုဖျက်ဆီးခံရတယ်လို့ဒေသခံတွေရှိကရတဲ့အချက်လက်အရသိရပါတယ်။ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကတော့ဒီဇင်ဘာတစ်လအတွင်းတနင်္ဂနွေလုံးအနေနဲ့အိမ်အလုံးကြီး900ခန့်မိရှုဖျက်ဆီးခံရတယ်လို့ထုတ်ပြန်ထားပါတယ်။နေအိမ်တွေမိရှုဖြစ်စည်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကိုဒိုးအတန်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ကိုထက်နိုင်အောင်ကတော့လေတက်ကတက်ချက်ကြီးတဦးဖြစ်ပြီးတော့အာဏာရှင်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်လာခဲ့တဲ့သူပါ
။ PDN နဲ့ပြည်သူနဲ့တသားလေးရှိရဲဆိုတော့သူမသိစိတ်မှာတော့ဒါတွဲပြီးမြင်တာပေါ့နော်။အဲ့လိုမြင်လို့ပဲဒါ PDN ကိုထောက်ပံ့တာပြည်သူကထောက်ပံ့နေတော့ကြည့်သူရဲ့ဒါအိုးအိမ်စီစိတ်မျိုးဖြတ်စည်းရပေါ့နော်သူ့စိတ်ထဲမှာဒါဘယ်လိုပြောကျွန်တော်အရင်ဆန်နေရဲ့ကြောက်စိတ်မျိုးပေါ့နော်အဲ့လိုမျိုးဝင်နေရဲ့ဟိုသူတို့ရှင်တန်ဖို့အတွက်ဘယ်သူတွေဘာဖြစ်ဖြစ်အကုန်လုံးမယ်ဆိုရဲ့ပုံစံမျိုးနဲ့လောက်တာပေါ့ဟိုပြီးတော့ဟိုတက်ထဲမှာကြတော့လဲတက်လိုင်းနေနေရပြောဟိုစက်သားဖြစ်ပြီးဆိုတက်လိုင်းနေနေရအဆင်သင့်ပေးရဗျာဟိုကျွန်တော်တို့ကြည့်သူတွေလို့အိမ်တလုံးဆောက်ဖို့အတွက်ဘယ်လောက်အပင်ပန်းခံပြီးတော့အချိန်ငွေနဲ့ဘလို့အချိန်ကြီးဆုံးရှုံးငွေအကုန်ခံပြီးတော့တိဆောက်ခဲ့ရတယ်ဆိုတာမျိုးကသူတို့မလုပ်ခဲ့ဘူ
းလေရင်မောင်းသူအနေနဲ့သူပြရမယ့်ပြစ်မှတ်ကိုကောင်းကောင်းမြင်နေရပြီးလူနေအိမ်ဟုတ်မဟုတ်တောရဲကစကန်ဟုတ်မဟုတ်ကိုတေချာစွာသိရှိနိုင်တာကြောင့်အခုလိုပြစ်တာတွေကတိတိကျကျနဲ့ပြစ်တာမျိုးတွေဖြစ်တယ်လို့ဖြည့်ဆွက်ပြောကြားထားပါတယ်လက်နက်မဲ့ပြည်သူတွေကိုပြစ်တတ်တာဟာလူအခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပြီးတော့ဒီလိုရက်ကိုစစ်တပ်ကစစ်အာဏာစတင်ကလေးကလှုပ်လာတာဖြစ်ပါတယ်။အရာတော်မြို့နယ်ကဲပါရွာကဒေါ်ပိုကတော့တိုက်ခိုက်မှုမှာအသက်ရှင်ကျန်ရင်းခဲ့သူဖြစ်ပါတယ်။နေအိမ်မီးလောင်သွားတဲ့အတွက်တိုးထဲမှာပဲနေနေရကနေအခုရွာရဲ့မီးလောင်ပြင်ထဲမှာမလောင်မဲကျန်နေခဲ့တဲ့နွားစာတဲထဲမှာနေနေရပါတယ်။ဒေါ်ပိုကသူ့မမနေအိမ်စပတိုက်နွားစာတဲလှဲကအစအကုန်လုံးမီးလောင်ကျွမ်းသွားတဲ့အတွက်ကုန်းကောက်စရာမရှိအောင်ဖြစ်သွားပြီလို့ဆိုပါတယ
်အိမ်မေရာရှိစဉ်ကတော့လို့မဟုတ်ဘူးပေါ့နော်ကိုပစ္စည်းရှိစဉ်ကအစကရရာအိုးခက်တကယ်ကစကိုငုံစင်းအောင်စင်းရဖြစ်သွားပြီအနေရတယ်အကုန်ကိုချေတန်းနေရတယ်နွားရီယာကစားဒုက္ခရောက်တယ်နွားစားစရာတိကူမရှိဘူးပေါ့မှာခုရင်းနှီးကစမီးလောင်နေဆိုတော့ဒီအခက်အခဲရှိလာအောင်ဒီအမတို့ကဖြစ်နေအောင်အဆက်တရားစမီးလောင်နေ မျိုးကလည်းအိမ်ကြိုက်တရားလေးမျိုးရဲ့ဥပါဒ်ဆုတ်သွားပြီးတော့အမတို့မှအခုလိုပြရမလဲပြင်းစင်ချင်ရမ်းရှိသေးပေါ့ပြင်းစင်ရမယ်ဆိုရင်တောင်ငွေကြီးကြီးအခက်ခဲရတယ်ရှိနေရလေ
တောင်ရလုပ်ငန်းလုပ်ကင်နေကြတဲ့သူတို့ခြေရွာဟာအခုချိန်ကစပားရိတ်သိမ်းချိန်ဖြစ်ပါတယ်ဒါပေမဲ့အများစုကရွာထဲကိုပြန်မဝင်ရတာကြောင့်တောင်ရလုပ်ငန်းတွေလည်းရပ်တန့်နေရတယ်လို့ပြောပါတယ်လယ်မြေပေါ်မှာမှီခိုနေရတဲ့တောင်သူကိုမျိုးကလည်းအခုလိုပြောပြပါတယ
်ကျွန်တော်တို့တောင်သူလယ်သမားတွေမှာကပိုးရဲချမ်းတယ်ဆိုတာမရှိဘူးလေစားလောက်ရုံနဲ့စားလောက်ရုံမှာကျွန်တော်တို့မှာအကျွေးတွေကအများကြီးတင်းနေတာတောင်သူတွေမှာဘလောက်ပဲပြန်မစင်စီရနဲ့လို့လို့အကျွေးတင်နေတာလေဒီမှာရေသိမ်းရောက်လာပြီဒီမှာအခုလိုမျိုးခက်ခဲလို့ဖြစ်နေရဲအဲ့ဒါကျွေးစားမှုပတ်စံမရှိတော့စားမှုမရှိတော့အဲ့ဒါနောက်တစ်ခါပြန်ပြီးရေနေဖို့ပတ်စံမရှိတော့ဒီအကျွေးတွေထဲမှာတန်လျာလဲပြီးကျွန်တော်တို့မှာဒုက္ခမျိုးစုံရောက်သွားမှာပေါ့အကျိုးဆက်နေရတော့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံအော်ချာကဒီဇင်ဘာလ28ရက်နေ့ထိထုတ်ပြန်ထားချက်အရဆေးအာဏာသိမ်းပြီးကတည်းကဖြစ်ပွားတဲ့တိုက်ပွဲတွေနဲ့လုံခြုံရေးခြေနေတွေကြောင့်စစ်ပေးဆောင်ပြေးနေရသူ32,000ကျော်ရှိနေပြီလို့ဆိုပါတယ်။ပြန်ကြအိမ်ရှိတော့ပေမဲ့ဒေသခံရွာသူရွာသားတွေဟာရွာကိုပြန်ကျင်နေကြပြီးတောင်ရလုပ်ငန်းတွေပြန်လုပ်ချင်တာကြောင့်အ мян ဆုံးအေးချမ်းမှုမျောလင့်လို့နေပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ရှင်းနေမယ်လို့ဒိုးတန်ဖွင့်သားတွေကမျောလင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်အပတ်စဉ်အတန်လှည့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။တို့အတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။တရရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်း season ရဲ့တင်းင်းကနွေနဲ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်
။ VOE မြန်မာပိုင်း season ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American တရဲ့2022ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ32လိုင်းတိုမီတာ49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်ကိုနားဆင်ရပါမယ်ဒီနောက်မှာတော့
ဒီကတော့သူတို့ကြောက်တာဟိုလီချောင်းအမေရေဘောတော့လီရေဒီနေ့ဘုံမှာကျင်းမှာသူတို့ကြောက်ပြီးတော့မှဘူထဲမှာတော့နေတယ်အဓိကတော့ညပိုင်းပေါ်တော့
တပတ်အတွင်းမြန်မာသတင်းများစုစည်းချက်နဲ့ကမ္ဘာသတင်းများစုစည်းချက်မှာနားဆင်ကြရပါမယ်ရှင်အခုရန်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မှာတော့2021ခုနှစ်ကနေ2020အထိအုတ်ချုပ်မှုအကြောင်းတွေကိုပြန်လည်သုံးသပ်တင်ပြထားပါတယ်ဥတည်မောင်တန်းကမြင်းမြတ်ထားပြီးတန်တိအုတ်ချုပ်မှုအဖွဲ့ကိုတည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ဦးခိုင်ဝင်းကဆွေးနွေးသုံးသပ်ထားပါတယ
်ဒီမိုကရေစီတိုင်းပြည်တပြည်မှာဒီမိုကရေစီကြတဲ့တာဝန်ခံမှုသဘောရှိပါတယ်ဒါကတော့ဘာလဲဆိုရင်မက်ဆန္ဒရှင်တွေရဲ့လူလားချက်တွေလက်တွေ့ဖြစ်ပေါ်လာအောင်အကောင့်ထဲပေါ်ပေးရတာတဲ့သဘောပါပဲပေါ်ပေးမပေးကိုလည်းထိန်းချောင်းကြည့်ရှုရပါတယ်ဘယ်လောက်ထိဖြစ်လာမလားဆိုတာကိုလည်းတိုင်းတာကြည့်ရှုရပါတယ်ပြည်တော်စုအစ်မနိုင်ငံရေးလူလားချက်တွေအဓိကကျတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်အစ်မမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒေသခံပြည်သူတွေကသူတို့ရဲ့နေရှင်ဘောမှာဖြစ်ပေါ်စေချင်တာဒီဆန္ဒတွေကအဓိကကျပါတယ်အဲ့ဒီပြည်သူလူလားချက်တွေအတိုင်းဆောင်ရွက်ကြတဲ့အခါမှာစီမံချက်တွေရေးဆွဲကောက်တယ်ပေါ်တက်ကြပါတယ် 2008ဖွဲ့စည်းပုံကဒီမိုကရေစီကျတဲ့ဖွဲ့စည်းပုံမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီလိုပြောရတာကတချို့ပြည်သူများကမြန်မာနိုင်ငံကဒီမိုကရေစီဖြစ်နေလို့ခင်ဗျားတို့ကဒီမိုကရေစီကျတဲ့တာဝန်ခံမှုသဘောကိုဆွေးနွေးကြတာလားလို့အမေးစရာတွေဖြစ်လာနိုင်ပါတယ်။နော်။အဲဒါကြောင့်မလို့2008ဖွဲ့စည်းပုံကဒီမိုကရေစီကျတဲ့ဖွဲ့စည်းပုံနဲ့မဟုတ်ဘူး။နောက်ပြီးကျွန်တော်တို့2017ကစခဲ့တဲ့အပြောင်းလဲဟာလည်းတချို့ဒီမိုကရေစီသဘောတရားတွေအရဆိုလို့ရှိရင်အခုပြောင်းစင့်ကိုတောင်မရောက်သေးပါဘူး။အာပွင့်နဲ့အစ်စ်လို့ပဲပြောရမှာပါเนาะအင်္ဂလိပ်လိုတော့ liberalization ကာလလို့ဒါဒီလိုပြောရမှာပါเนาะသို့တော့လေဒီဘက်မှာတော့ကျွန်တော်တို့က2017ကနေ2021ဖြစ်စနစ်တာအဲ့ဒီကာလကိုပြောခဲ့တဲ့ဒီမိုကရေစီတာဝန်ခံမှုတောင်းမှန်တွေပြန်ပြီးကြည့်ကြပါလေအဲဒီနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ Sandy Governance Institute မြန်မာလိုတော့ကျွန်တော်တို့ Sandy အုပ်ချုပ်မှုအဖွဲ့ရဲ့တူတော်မူလည်းဖြစ် CEO လည်းဖြစ်တဲ့အလုံးမှုဆောင်เนาะအရာရှိဆုံးတွေဖြစ်တဲ့เนาะဆရာဦးခိုင်ဝင်ဖြစ်ပါတယ်ဆိုတော့ပထမဆုံးဆရာဦးခိုင်ဝင်ကိုကျွန်တော်မေးကြည့်ချင်ပါတယ်ခင်ဗျဆရာဦးခိုင်ဝင်ခင်ဗျဒီမိုကရေစီရဲ့တာဝန်ခံမှုသဘောအရစီမံချက်တွေရေးဆွဲကောက်တဲ့ policy စနစ်ကိုဆက်ဆက်ပြီးကြည့်မယ်ဆိုလို့ရှိရင်2017ကနေ2021အချိန်လေးကိုအကြမ်းပြင်းပေါ့เนาะကျွန်တော်ဘယ်လိုများပြောနိုင်ပါလဲခင်ဗျ
စီမံခန့်ခွဲမှုမှာတော်တော်လေးပြောင်းလဲလာတယ်လို့ကိုသုံးသပ်လို့တော့ရပါတယ်ဒီပိုင်းနှစ်ပိုင်းရှိတယ်ပေါ့เนาะပထမ5နှစ်ရဲ့ဒုတိယ5နှစ်ကပေါ့အဲဒီမှာဘာတွေထူးခြားလာလဲဆိုတော့ကျွန်တော်တို့သမရဥသိမ်းစိန်လက်ထက်မှာလဲ SEZ law ပေါ့ investment law လို့ဆိုပြီးတော့အဲ့ဒါတွေကိုပြဋ္ဌာန်းခဲ့တယ်ဒါတွေကစီမံကိန်းနဲ့လည်းဆိုင်နေပေါ့เนาะတမိုင်းတစ်လျှောက်ပေါ့เนาะပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်เนาะ1962ခုနှစ်ကနေစလို့2010နဝတအနာဖာလက်ထက်အထိတော့ဒီစီမံကိန်းဒီအကောင့်ထဲဖုံမှုမှာတော့အင်မတန်မှဒီဟိုဟာပြဿနာတွေရှိတယ်အများဆုံးပေါ့နော်တွေ့ရတဲ့ဟာတန်တာတွေပါခေါ်လဲစနစ်မျိုးကကျွန်တော်တို့မရှိဘူးပေါ့နော်မရှိတလောက်ပဲပေါ့တစ်ဖက်ကပဲလာပြီးတော့ကန့်လန့်နေဒီကွန်ပျူတာရင်းနှီးမြှုပ်နှံခြင်းတဲ့လူကလည်းကျွန်တော်တို့ကန့်လန့်နေတူဒီမို့လည်းအပြိုင်ပေါ့ competitive tender process ကိုမသွားဘဲနဲ့လက်ဝါးချင်းရိုက်ကြရတဲ့အလုံးဝတတ်မှတ်ကြရဒါကြောင့်လည်းပြဿနာတွေများစွာရှိတယ်ကျွန်တော်တို့ဒီကမ္ဘာပိုင်ရဲ့ public expenditure review လို့နော်အဲ့ထဲမှာပြန်သုံးသပ်ထားတာကျွန်တော်တို့နိုင်ငံကစီမံကိန်းကြီးတွေဟာအချိန်နဲ့ပိုကြတယ်။ကုန်ကျစရိတ်တွေလည်းပိုများတယ်။ cost overrun လည်းဖြစ်တယ်။ကျွန်တော်တို့ time delay တွေလည်းဖြစ်တယ်။နှစ်ပေါင်းများစွာကြာနေတာတွေကိုကျွန်တော်တို့ဒါတွေ့ရှိထားရတယ်ပေါ့နော်။အဲ့ဒါကနေပြီးတော့ကျွန်တော်တို့ဒီဘက်မှာတော့ခုနပြောတဲ့ဥက္ကဋ္ဌကိုပါကျွန်တော်တို့ဒါရင်းနှီးမြှုပ်နှံမှုအထူးသဖြင့်တော့ဒီ infrastructure အခြေခံအဆောက်အုံတွေနော်ဥက္ကဋ္ဌရဲ့ရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ရမယ်ဆိုပြီးတော့ဒါကြောင့်လည်း SEZ law တို့ foreign investment law တို့ကိုကျွန်တော်တို့ပြဋ္ဌာန်းခဲ့တယ်နော်သို့တော်ညာလည်းပဲ2016အထိကိုတော့ရေးပူရအဖြစ်တော့ကျွန်တော်တို့ရှိမှာအထူးသဖြင့် private ပုဂ္ဂလိကယင်းနှိမ့်ညံမှုအတွက်ကိုနော်ကျွန်တော်တို့မှာခိုင်မာတဲ့စီမင်းစည်းကမ်းတွေမရှိဘူးလို့ပြောတယ်ပေါ့ NLD ဆိုတာလက်ထက်မှာတော့2018မှာတော့စပြီးတော့ကျွန်တော်တို့ MSDB ဆိုတာမြန်မာ Sustainable Development Plan ဆိုတာထွက်လာတယ်အဲ့ဒီဟာနဲ့ထိဆက်ပြီးတော့ကျွန်တော်တို့ project bank notification ဆိုပြီးတော့ကျွန်တော်တို့ဒီအားလုံးပေါ့နော်စီမံကိန်းတွေကိုစနစ်တကျအကောင့်ထဲပေါ်ဖို့ policy ရောဒီဒီပေါ်ဒီမူဝါဒဆိုင်ရာရောဥပဒေဆိုင်ရာရောနော်လုံထုံးလုံနည်းတွေရောပြောင်းလဲဖို့အတွက်ကိုသမရရဲ့အမိန့်ဆိုပြီးသမရရုံးကနေပြီးတော့ထုတ်ခဲ့တာရှိတယ်ပေါ့နော်အဲ့ဒါနိုင်ငံတကာ OECD ကိုပေါ့နဲ့နိုင်ရှင်ကြည့်ရင်တော့ပြည့်ပြည့်စုံနေလို့မခေါ်နိုင်တော့လဲပဲအဆင့်တစ်ဆင့်တော့ကျွန်တော်တို့ဒါဟိုဟာရောက်လာခဲ့တယ်စနစ်တကျအကောင့်ထဲပို့ဖို့ကျွန်တော်တို့ရောက်လာကြတယ် capacity ရတော့သက်ဆိုင်ရာဝန်ကြီးဌာနတွေမှာရောဒီနေပြည်တော်မှာဖွဲ့စည်းခဲ့တဲ့ PPP ဘိုးဌာနတို့အဲ့ဒီအတွက်မှာတော့ဒီစွမ်းဆောင်ရည်တော့နော် capacity အနေနဲ့ရောလိုအပ်ချက်တွေတော့ရှိသေးတယ်ပေါ့ဒါကကျွန်တော်ပြောင်းလဲလာလေဟာပေါ့
ဆိုတော့ကျွန်တော်တို့စီမံချက်တွေကိုစနစ်ကျရေးဆွဲတဲ့နေရာမှာတိုးတက်တဲ့နိုင်ငံတွေကအကောင်းဆုံးလုပ်ပုံကံမှုတွေကိုလိမ့်လာတိုင်းနာကြတာကိုတွေ့ရပါတယ်အာရှကမလေးရှားနိုင်ငံဆိုလို့ရှိရင်ကျွန်တော်တို့1989နှစ်အစောပိုင်းကာလတွေတဲကအဲ့ဒီလိုလုပ်ပုံကံမှုတွေနဲ့လုပ်တာကိုတွေ့ရတယ်ကျွန်တော်လက်တင်အမေရိကဆိုလို့ရှိရင်လည်းဒါချီလီလို့ပါလို့ဆိုလို့ရှိရင်1989တည်းကစပြီးဒီလိုလှုပ်လာတာတွေ့ရတယ်ပေါ့နော်ပြည်သူလူထုရဲ့လူလားချက်တွေကိုထက်သွင်းစဉ်းစားတဲ့အခါမှာအဲ့ဒီလိုတိုးတက်သွားတဲ့နိုင်ငံတွေလုပ်ပုံကံပုံနဲ့မြန်မာနိုင်ငံရဲ့လုပ်ပုံကံပုံဘလို့ကွာခြားပါသလဲဗ
ျဒီမိုကရေစီရောကုန်ထုတ်စီမံမှုရောနှစ်ခုစလုံးပြည့်စုံတဲ့အ ဟုတ်တယ်နော်နိုင်ငံသူတို့ပြန်အောင်ကွန်ပျူတာတက်ပြီးနိုင်ငံတွေပေါ့သူတို့ကတာဝန်ခံမှုတာဝန်ယူမှုပေါ့အဓိကတော့ပွင့်လင်းမြင့်သာမှုဒီမိုကရက်တစ်နော်ဒီမိုကရေစီစံနှုန်းနေတယ်သူတို့ကိုက်အောင်လို့အကောင့်ထဲဖွားရတယ်သူတို့မှနောက်တစ်ခုကတော့ဒီစီမံကိန်းတွေကိုစီမံခန့်ခွဲနိုင်တယ်ဆွမ်းဆောင်ရရလေကောင်းတယ်ပေါ့နော်ကောင်းတော့ဒီလိုသူတို့ချမှတ်ထားတဲ့စီမံစည်းကမ်းတွေကျွန်တော်တို့ဒီဟိုဟာတွေရှိတယ
်ဒီကျွန်တော်တို့ဘယ်လိုလုပ်ကြရမလဲဆိုတော့ပြဋ္ဌာန်းသတ်မှတ်ချက်တဲ့မူပေါင်းတွေရှိတယ်ပေါ့နော
်မူပေါင်းတွေပေါ့မူပေါင်းတွေပေါ့နော်အဲ့လိုပဲကျွန်တော်တို့ ASEAN မှာလည်း ASEAN နော် PPP principle ဆိုအဲ့လားတွေချထားတယ်ဆက်ဆက်လို့ပြောရမလဲဆိုရင်နေပြည်တော်မှာပဲလက်ခံကျင့်သုံးဖို့ကျွန်တော်တို့ဒီဟာတွေကိုလုပ်ဖို့ ASEAN အစည်းအဝေးမှာသဘောတူခဲ့တယ်ပေါ့2014မှာပေါ့နော်အဲ့လိုမျိုးကျွန်တော်တို့သတ်မှတ်ထားတဲ့ဟာတွေတော့ရှိတယ်ပေါ့အဲ့တော့ဘာကွာသွားလဲဆိုရင်တော့ခုနကကျွန်တော်တို့ပြောသလိုပေါ့နော်တာဝန်ယူမှုတာဝန်ခံမှုလုံးဝမလိုတဲ့စနစ်ဆိုရင်တော့အလုပ်ချင်အောင်လုပ်တာပေါ့ဒါမျိုးတွေဖြစ်သွားရင်သူက planning အရန်ကောင်းမှုလိုတယ်တွက်ချက်ထားပြီးကောင်းမှုလိုတယ်ဒါကြောင့်လဲ infrastructure governance အရေးကြီးတယ်ဆိုပြီးတော့ဒီပညာရှင်တွေကသုံးသပ်ကြတယ်ပေါ့နော်ဒီစီမံကိန်းကြီးတွေနဲ့
ဟုတ်ကဲ့ဆရာခုနပြောတဲ့ဒီ infrastructure လို့ပြောတဲ့အခြေခံစောက်စီမံချက်တွေအပါအဝင်ပေါ့နော်အဲအဲ့ဒီလိုအခောက်တဲ့ပေါ်တဲ့အခါမှာ bureaucracy ရဲ့အခန်းကဏ္ဍဘယ်လိုရှိပါလဲသူတို့ရဲ့လုပ်ပုံကိုဘယ်လောက်ထိအရေးကြီးပ
ါ bureaucracy ဆိုတာရောကျွန်တော်တို့ကမူဝါဒကိုအကောင့်ထဲပေါ်ပေးရတယ်ပေါ့နော်သူတို့ရဲ့စွမ်းဆောင်ရည်ရလည်းအင်မတန်အရေးကြီးတယ်သူတို့ကိုလည်းကျွန်တော်တို့ကလုပ်ပိုင်ခွင့်အာဏာတွေလည်းတခြားပေးဖို့တော့လိုတယ်ပေါ့နော်မူပေါင်းချပြီးတော့ခုနကလို့ပေါ့နော်ကျွန်တော်တို့အရင်တော့လို့အပေါ်ကနေပြီးတော့ decision လာတယ်အပေါ်ကနေဆုံးဖြတ်တာလို့ဒီဟာကိုဘယ်မှာပြန်ပြီးတော့မမင်းနဲ့နော်ဒါဆိုင်ထိုးပေးလိုက်ဆိုလို့ရှိရင်တော့အဲ့ဒါမျိုးကတော့ဒါမျိုးကတော့ကျွန်တော်တို့အလုပ်မဖြစ်ဘူးဒါကြောင့်ဒီစီမံကိန်းကြီးတွေကဒါ governance ကျွန်တော်တို့ဒီခုနကစီမံအုပ်ချုပ်စီမံမှုကောင်းလားမကောင်းလားကိုလည်းကျွန်တော်တို့ဖော်ပြနေပေါ့နော် bureaucracy ရဲ့ခန်းကဏ္ဍကအများကြီးသူကလိုတယ်သူကဘာလုပ်ပေးရမှာလဲဆိုတော့ခုနကျွန်တော်တို့ MSTP ထဲမှာလိုပဲပေါ့အပေါ်ကနေပြီးတော့ MSTP ရဲ့နော်ဒီမြန်မာနိုင်ငံရဲ့ဒီစင်စက်မပြဖွံ့ဖြိုးတိုးတက်မှုအစီအစဉ်ကချမှတ်ထားတဲ့ပန်းတိုင်တွေနဲ့ကိုက်ညီတဲ့ပန်းတိုင်တွေကိုအထောက်ပံ့ဖြစ်မဲ့စီမံကိန်းတွေဝယ်သူကလုပ်အောင်အစင်ဖြူတော့စီမံကိန်းမျိုးတွေမလုပ်အောင် democracy စနစ်မှာတော့အပေါ်ကနေပြီးတော့လွတ်တော့နော်အစိုးရကိုကျွန်တော်တို့ဟိုလုတ်မဲ့တာဝန်ယူမှုတာဝန်ခံမှုလုတ်ပြီးမဲ့လွတ်တော်ဆိုတာရှိတယ်အရက်ဖက်ဖွဲ့စည်းတွေကိုဆိုတာရှိတယ်ဒါတွေကလည်းကျွန်တော်တို့ထိန်းကြောင်းမယ်ဒီ bureaucracy ရန်တရားမှာလုတ်နေတဲ့ဝန်ထမ်းတွေကလည်းစနစ်တကျကျွန်တော်တို့အကောင့်ထဲပို့ပြီးဖို့နော်အစီအစဉ်တွေဆွဲပြီးဖို့လိုပါတယ
်ဟုတ်ဟိုနောက်ဆုံးမေးဖို့ပါဆရာဒီအာနာရှင်စနစ်နဲ့အာနာရှင်တပိုင်းစနစ်အောက်တွေပါဆိုလို့ရှိရင်အာနာရှင်တွေရဲ့အလို့ကြောင့်လုတ်ရတဲ့အတွေ့အကြုံမလို့ဒါဒီဘျူရိုကရေစီကအကောင့်တွေပေါ်တဲ့သူတွေခက်ခဲမဲ့ဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ကျွန်တော်တောင်ကိုရီးယားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘိုဂျုံကြီးပတ်ချုံဟီလက်ထက်နောက်သူ့စက္ကန်တဲ့ချန်နူဝါလက်ထက်ဒီမှာလည်းပေါင်းပြောင်းတချို့ဆောင်ရွက်နိုင်ခဲ့တယ်။ချီလီမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဆောင်ရွက်နိုင်ခဲ့တယ်ဘရာဇီးလ်ဆိုလို့ရှိရင်လည်းသူတို့တိုးတက်သွားတာတွေ့ရတယ်ပေါ့နော်။ဆိုတော့တစ်ဖက်မှာလည်းအခုလိုမျိုးကိုကျွန်တော်မေးလိုက်တာကအာမေးတဲ့သူအတွက်ကောဖြေတဲ့သူအတွက်ကောလက်ရှိမြန်မာနိုင်ငံရဲ့အဖိနှိပ်ခံရတဲ့ဆက်ဆက်အခြေအနေတွေမှာဆိုလို့ရှိရင်အင်မတန်အန္တရာယ်ကြီးပါတယ်ကျွန်တော်တို့ကဆရာနာရှင်စနစ်အောင်မှာအလုပ်ဖြစ်ရေးကိုပြောနေသလားလို့လည်းထင်မြင်စရာအကြောင်းရှိပါတယ်နော်ဆိုတော့ဒီလိုလည်းအန္တရာယ်ရှိပါတယ်ဆိုတော့ဒီအခြေအနေတွေမှာစီမံချက်တွေနဲ့ပတ်သက်ပြီးဆရာဥက္ကဋ္ဌဘယ်လိုများအကြံပြုချင်ပါလဲ
ခုကတော့မြင်လာတော့ခုကဒီစီမံကိန်းဆိုင်ရာပေါ့risk ကြီးရတော့ဆုံးရှုံးနိုင်တဲ့အန္တရာယ်ရောအရန်ကိုပြင့်သွားပြီမြင့်သွားတဲ့အတွက်ဒီတူးချင်းပေါ့ယင်းဒီမြုံနံသူတွေအနေနဲ့ကဝင်ရဲဖို့ကတော့တော်တော်ခက်သွားပြီဝင်လာမယ်ဆိုရင်လည်းအရင်ခက်ကလိုပဲဖြစ်ဖို့များလာတော့မြန်မြန်ပြန်ပြီးအရင်ချိန်တိုင်းနဲ့သူတို့မှလည်းသူတို့ထိန်းချုပ်လို့ရတယ်နော်ခုနကဘူးပေါ့ကျွန်တော်တို့ဒီတိုးတက်လို့ pipeline မျိုးတွေရေနံတော့ရေနံပေါ့နော်ဒီထိုင်းကိုရောင်းနေရေနံစီမံကိန်းစီမံကိန်းတွေရွှေတို့ကျွန်တော်တို့ဒီဟိုဇောတိကလို့ဟာမျိုးတွေပဲပို့ပြီးတော့ဝင်လာဖို့များပြီးတော့ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တယ်တော်တော်လေးကျွန်တော်မတူဘူးပေါ့နော်ခုနပြောတဲ့တောင်ကိုရီးယားတို့တရုတ်ပြည်တို့ကဘလို့ပဲဖြစ်ဖြစ်တည်ငြိမ်တဲ့နိုင်ငံရေးစနစ်တော့ရှိနေတယ်ပေါ့တည်ငြိမ်မှုရှိနေတယ်တော့နော်ဒီအဲ့ဒီအချိန်မှာသူတို့ကဦးစားပေးပြီးဖွံ့ဖြိုးတိုးတက်မှုကိုဦးစားပေးပြီးလုပ်သွားနိုင်တာဖြစ်တယ
်။ဒါပြောလို့ရှိရင်တော့ နိုင်ငံရေးတည်ငြိမ်မှုနိုင်ငံရေးအကျတဲ့ဟုဖြည့်ရှင်းနိုင်မှုကအုပ်ချုပ်မှုထဲပို့ပြီးတော့အဓိကကျတယ်လို့
အဓိကကျတယ်ပေါ့နော်သူတို့ဒါကိုအမခံချက်ပေးနိုင်မှာကိုတကယ်တမ်းပြည်သူလူထုအကျိုးရှိမဲ့စီမံကိန်းတွေရောက်ရှိလာမှာပေါ့နော်ဘာလို့လဲဆိုတော့ဒါတူးချင်းအနေနဲ့ကသူတို့ကသူတို့ရဲ့ပုဂ္ဂလိကအနေနဲ့ကအရှုံးမြတ်ကိုတွက်မှာပဲရှုံးနိုင်တယ်သူတို့ကဒါရေရှည်လေးနှစ်ပေါင်း20 30ကြာမှတော့ပို့ပြီးတော့နော်သူတို့ရဲ့အကျိုးမြတ်တွေအပြည့်အဝသူတို့ရမှာအဲ့ဒီကြားထဲမှာမတိကြမရာမှုတွေများပြီဆိုရင်အစတည်းကနိုင်ငံရေးစနစ်ကနိုင်ငံမတည်ငြိမ်မှုတွေများနေပြီဆိုတော့သူတို့ကတည်ဆောက်မှုကိုမပြီးနိုင်ဘူးကွနာဖြစ်နေဘလို့မှသူကမရနိုင်တော့ဘူးပေါ့နော်အဲ့ဒါကြောင့
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးရဆရာ
ဟုတ်ကဲ့ခင်ဗျာ
အခုဆွေးနွေးတင်ပြခဲ့တာကတော့ Sati Governance Institute ကျွန်တော်တို့အဖြစ်ဆိုလို့ရှိရင်တော့တန်တီးအုပ်ချုပ်မှုအဖွဲ့ကတည်ထောင်သူ CEOဥက္ကဋ္ဌဖြစ်ပါတယ်ကျွန်တော်တမောင်တမ်းပ
ါဥက္ကဋ္ဌမောင်တမ်းရဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြပေးပါမယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကပါထိုးစစ်ဆင်နေတာကြောင့်နေရက်စွခွာထွက်ပြရသူနေစဉ်တိုးလာနေပါတယ်။ကြားပြင်းနေမှာလည်းနေစဉ်လိုတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကလေရင်နဲ့ပါပုံကျဲတက်ခိုက်နေတဲ့အတွက်စစ်ပြေးဒုက္ခတွေတွေစစ်ရှောင်စခန်းတွေမှာပါမနေရတော့ဘဲနဲ့တောတောင်ထဲကလိုင်းကူတွေမှာခိုအောင်းနေကြပါတယ်။လွယ်ကော်မြို့ဆောင်ရက်ွက်တစ်ခုမှာစူဝေးနေတဲ့လက်နက်ကင်အဖွဲ့တွေကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပေမဲ့လို့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းသုံးမသုံးဆိုတာကိုတော့အတိအကျပြောမသွားပါဘူး။လွယ်ကော်စစ်ရှောင်းတွေရဲ့အခြေအနေတွေကိုကုညီနေသူတူကအခုလိုပြောပါတယ်
။ဒီကတော့သူတို့ကြောက်လာဟိုလေကြောင်းအမေရေဘောတော့လေရေဒီနေ့ဘုံကကျဲမှာသူတို့ကြောက်ပြီးတော့မှဘူထဲမှာတော့တွန်းနေတယ်အဓိကတော့ညပိုင်းပေါ့နော်ညပိုင်းလုံးလုံးချုံချုံနေရဖို့သူတို့ဘူထဲမှာပဲတော့အဲ့ကြတာ
စစ်ကောင်စီကလေရင်နဲ့ဘုံကျဲတက်ခဲတာကြောင့်လွှဲကော်တစ်မျိုးလုံးနေပါထွက်ပြေးနေရတာပါဖရူဆိုမြို့နယ်အနောက်ဖက်စစ်ရှောင်းစခန်းတစ်ခုကိုဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကတိုက်လေရင်နဲ့ဘုံကျဲတက်ခဲလို့အပြစ်မဲ့ပရာဟိတအစီဝန်တန်း3ဦးနဲ့ကလေးငယ်တို့အပါအဝင်စစ်ရှောင်းပြည်သူ4ဦးသေဆုံးခဲ့ရတယ်လို့ကရင်ပြည်နယ်အတိုင်းအမခံကောင်စီကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးဖက်ကကုံသွေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိန်ကြမှာလဲစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတောက်လျှောက်ဖြစ်ပွားပြီးတော့ကုံစီစီစစ်မှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသမှာခက်ခဲနဲ့ကြုံနေရတာပါ။မကွေတိုင်းတဲကစမ်းမြူရွာကိုလည်းဇန်နဝါရီလ18ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ပြူစောတီအဖွဲ့တွေကမီးရှို့ဖျက်ဆီးသွားတဲ့အတွက်နေအိမ်တရားကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်
။မနေ့ကနေ့လေသူတို့စင်ကြယ်နေလာပြီးမှစင်ကြယ်စီးနေစေနေပြူစောတီစစ်သားနေလေးစနေတဲ့ရောက်ကျွန်တော်လေကြီးမှရတာခဲ့ပြီးကျွန်တော်ခွေကိုချီချီတိလာခဲ့တာလေ။တိလာပြီးတော့ခါကြရင်သူတို့တွေကျွန်တော်တို့ရွာထဲကိုဟိုလေးလေးကြီးတွေနေလေဒါအပြစ်ထူပြီးမှဝင်လာခဲ့တယ်ဗျ။အဲ့ဒါမှကျွန်တော်တို့ရွာသားတွေလင်းလေးကြီးတွေနေကြလို့ကျွန်တော်ထူပြေးရတဲ့ချိန်မှာကျွန်တော်တို့ရွာနဲ့မလမ်းမကမ်းမရောက်ရှိပြကျွန်တော်တို့ရွာထဲမှာမီးစားတော့ပြီးအစလောက်ပြီ
းစစ်ကောင်စီဘက်ကအစည်းအုံးလာလက်မခံလို့အခုလိုမီးရှို့ခံရတာလို့ဒေသခံတွေကယူဆပါတယ်အမတ်မထင်ဝင်ရောက်လာပြီးတော့မီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ခြေရွာသားတွေဟာဘေးလွရာတောတောင်တွေထဲမှာခိုးလုံနေရပြီးတော့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးတဲ့သူတွေကပြောပါတယ်
စစ်တပ်အာဏာသိမ်းပြီးတဲ့ကမြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအိုးအိမ်ဆုံးခွာထွက်ပြေးသူ2,000နီးပါးရှိနေပြီလို့ကုလသမဂ္ဂကဇန်နဝါရီ18ရက်နေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားအရေအတွက်38,000ကျော်ရှိလာပြီလို့ကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရက်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကရေးတကြီးလိုအပ်တဲ့အကူအညီတွေပေးလို့ရတဲ့နေရာတွေမှာဆက်ပြီးပေးရနေကြမှာပဲလူသားချင်းစာနာမှုအကူအညီပေးရအတူဆောင်ရွက်နေတဲ့အဖွဲ့အများပြားကတော့ဘေးအန္တရာယ်မလုံခြုံတာကြောင့်ဒီဇင်ဘာလကလေးကသူတို့လုပ်ငန်းတွေရပ်ဆိုင်ခဲ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့နေရာကလူတိုင်းကိုလူသားချင်းစာနာမှုအကူအညီတွေအန္တရာယ်ကင်းကင်းနဲ့အတားအဆီးမရှိသွားရောက်ပေးခွင့်ပြုဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရှေ့တောင်ပိုင်းသူသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်း အဲ့ဒီဒေတာတွေလူသားချင်းစာနာမှုနဲ့ဒုံညုံရင်းအခြေအနေတွေဆိုးဝါးလာနေရတဲ့ပတ်သက်လို့ဌာနေကုလအဖွဲ့ကစိုးရင်ကြောင်းလည်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့မှတ်တမ်းတွေအရကရားပြည်နယ်ထဲမှာခရီးရန်ဖျားချောင်းတွေဖုန်ကြီးချောင်းတွေစာတင်ချောင်းတွေအပါအဝင်အရက်သားပိုင် OA စောင့်အောင်ပေါင်း650ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့2021မေလကစပြီးအဲ့ဒီဒေတာတွေမှာပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူအခြေအတွက်တိုးလာနေတယ်လို့ပြောပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမှုအထောက်အကူပြုခန္ဓာအသီးသီးမှာလုပ်ငန်းခဲ့တဲ့အမျိုးသမီးတွေရိတ်နဲ့ခံရတာတွေဖမ်းဆီးတာတွေနဲ့ကြုံခဲ့ရတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှလက်ကပြောပါတယ်ကဘာတဝမ်းဒေသအသီးသီးမှာညဉ့်ညမ်းရေးတိစောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့တဲ့အခြေအနေအရနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြချင်းအတွင်းမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုမဟာမင်းကြီးကထည့်သွင်းပြောသွားတာပါမြန်မာနိုင်ငံကလူအခွင့်အရေးကာကွယ်လှုပ်ရှားသူအမျိုးသမီးတွေဟာစစ်ဘက်အုပ်ချုပ်မှုကိုအန်တုတွန်းလှန်တာမှရှေ့တန်းကနေပတ်ဝန်းကျင်ကြသလိုညဉ့်ညမ်းရေးအတွက်အင်အားစုတစ်ခုအဖြစ်တပ်တန်းရှေ့ချောင်းရပ်တည်လာကြသူတွေဖြစ်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်တပင်မဲ့လေ2020ပြည့်နှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကလေးကအမျိုးသမီးအရက်ဖက်အဖွဲ့အစည်းတွေပိတ်သိမ်းခံခဲ့ရတယ်လို့လဲမဟာမင်းကြီးဘက်ရှလက်ကလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောဆိုခဲ့ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုနဲ့သတင်းမီဒီယာကဏ္ဍတွေမှာလုတ်ကိုင်းနေတဲ့အမျိုးသမီးတွေဒါမှမဟုတ်ဆန္ဒပြသူတွေအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေဆိုရှယ်မီဒီယာမှာတက်ကြွလှုပ်ရှားသူတွေနဲ့လိုအပ်နေသူတွေကိုနှေးစရာနဲ့အစားစရာကူညီထောက်ပံ့သူတွေဟာရဲနဲ့ခံရဥပဒေမဲ့ဖမ်းဆီးခံရတယ်လို့လဲမဟာမင်းကြီးကလုံခြုံရေးကောင်စီမှာတင်ပြခဲ့တာပါစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေနဲ့ကလေးသင်ငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာနေတာကြောင့်တာကိုအရေးယူဖြေရှင်းပေးဖို့လဲမြန်မာအမျိုးသမီးအရေးဆောင်ရနေကြတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုပုတ်ထူးနေကတိုက်တွန်းခဲ့ပါတယ်အနာသိမ်းထားတာတနည်းပြတော့မယ်မြန်မာပြည်လက်ရှိအခြေအနေဟာပြည်တွင်းရေးသက်သက်မဟုတ်တော့ဘဲနဲ့အိန္ဒိယနိုင်ငံတွေရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုပါချိန်ချောက်လာနေတာကြောင့်တာကိုနိုင်ငံကကအကူအညီဖြည့်ရှင်ပေးဖို့တိုက်တွန်းလိုကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့နဲ့အလွတ်တဘောဆွေးနွေးစဉ်မှာ Advocacy Coalition မြန်မာအဖွဲ့ကတိုက်တွန်းခဲ့ပါတယ
်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာနဲ့ဗက်ကောင်းမြို့အစိုးရအိမ်တော်မှာဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းပြည်ပကကြောင်၄ရက်စွန့်ခွာထွက်ပြေးရသူတွေကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီမှု၅ရက်အကောင့်ထဲပေါ်ရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေမှာထိုင်းနိုင်ငံရဲ့အကူအညီပြေဝရရှိဖို့မစ်ဟေဆာကထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါမြန်မာနိုင်ငံရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေဆုံးသက်ရေးအတွက်အာဆီယံမူပေါင်း၅ချက်ကိုအကောင့်ထဲပေါ်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာရေရှည်တီရက်နဲ့ငင်းငင်းရလက်ကောင်ထွက်လာဖို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးပရာယုတ်ကပြောဆိုခဲ့တယ်လို့လည်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ
်။ရိုဟင်ဂျာရဲ့အပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံသဟိတ်မျိုးအခြေဆိုင် ICJ တရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုကိုဒုတိယအကြိမ်ကြာနာစစ်ဆေးတော့မှာပါ။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ ICJ ကြာနာပွဲခြေပခွင့်ကိုတော့စစ်ကောင်စီနဲ့ NUG ကြားကာလညွန့်ညွန့်ရေးအစိုးရတို့ကအပြိုင်တင်သွင်းထားပါတယ်ဖေဖော်ဝါရီလ23ရက်နေ့ကနေ28ရက်နေ့အထိကျင်းပမယ့်ကြာနာပွဲကိုစစ်ကောင်စီဘက်ကဝန်ကြီးတဦးဦးဆောင်ပြီးတော့မြန်မာနိုင်ငံကိုယ်စားဦးဆောင်ဖြစ်ရှင်းမှုစီစဉ်နေကြောင်းစစ်ကောင်စီပြောခွင့်ရပုချုပ်စောမင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်ပြင်ဆင်ပြီးပါပြီဟိုဝန်ကြီးတဦးဦးစီးပြီးတော့ကျွန်တော်ရှိနေကြုံလည်းပါပါမယ်အဲတွားဖို့အတွက်ကျွန်တော်ပြင်ဆင်ပြီးဖြစ်ပါတယ်အဲတခုကြီးကတော့ကျွန်တော်ဗာဂျီဝင်နဲ့ပဲဆောင်လဲချက်ပြီးပြီမလားလူတိုင်းပွားပြီးဆောင်ရွက်တဲ့ပြည်ပြမလားအဲဆိုတာတော့ကျွန်တော်တို့ဒါဆောင်ရွက်နေရဖြစ်ပါတယ်ဗျာ
ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ဦးဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လအထက်မှာဖွဲ့စည်းခဲ့တာမှာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကုကိုလိုင်းပြည်ထောင်စု၈နှစ်ချုပ်ဒေါ်တီရာဦးတို့ကိုဒုတိယဥက္ကဋ္ဌရဲ့ဖြစ်တာဝန်ပေးထားပါတယ်။2019ခုနှစ်ရခိုင်ပြည်နယ်နယ်မြေရှင်းလင်းရေးစစ်ဆင်မှုအတွင်းရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုပြီးကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတာပါ။အဲ့ဒီဆွဆွဲချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကလုပ်ခဲ့ပြီးတော့အဲ့ဒီအချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ကဦးဆောင်ကျင်းပခဲ့တာပါ။ဒီတစ်ချိန်ကျင်းပမဲ့ကြားနာပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုစားပြုတဲ့နိုင်ငံကိုယ်စားလှယ်အဖြစ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းသံအမတ်ကြီးဦးကျော်မိုးထွန်းကိုအဆုပြုတင်ပြထားတယ်လို့ NUG ကြားကလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးတော်စင်မအောင်က TVB သတင်းဌာနကို January 20ရက်နေ့ကပြောပါတယ်NUG ရောစစ်ကောင်စီဖက်ကပါမြန်မာနိုင်ငံကိုစား ICJ တရားရုံးမှာဖြေရှင်းကြဖို့အတိအသည့်အကြောင်းကြားထားတာကြောင့် ICJ ဖက်ကဘသူ့ကိုလက်ခံပြီးတော့ကိုစားပြုခွင့်ပေးမယ်ဆိုတာကတော့မသိရသေးပါဘူ
းမြန်မာနိုင်ငံမှာ Omicron ကိုဗစ်မျိုးကွဲသည့်အကူးခံထားရသူတွေဓာတ်ကွဲတည်ပြုလူနာအတွေ့ရများလာသလို public နဲ့အစိုးရဆေးရုံဈေးကန်းတွေကုသရေးစင်တာတွေမှာကိုဗစ်လူနာတွေပိုများလာပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ရောဂါထိန်းချုပ်နိုင်တဲ့အနေအထားမှာရှိနေပြီးကြိုတင်ပြင်ဆင်မှုတွေလည်းဆောင်ရွက်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံသားကပြန်လာသူတွေနဲ့လှဲကူးကဖောင်ကြီးတင်တဲ့အကြောင်းမှာကူးစက်နေတာတွေကိုတွေ့ရပြီးတီချခွဲပြီးကူးသပေးနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်တိုင်းထဲမှာတော့လူနာထောင်ချီလက်ခံနိုင်တဲ့ကူးသရေးစင်တာတွေပြင်ဆင်ထားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတက်ကြီးရွယ်တွေကိုအဓိကဦးစားပေးပြီး Spark နဲ့ Light, Covishield, Sinopharm စတဲ့ကာကွယ်ဆေးတွေထိုးပေးနေတယ်လို့လည်းပြောပါတယ်။မြန်မာအိန္ဒိယနိုင်ငံတွေမှာတော့ကူးစက်မြန် Omicronကိုဗစ်ပိုးကူးခံထားသူတွေတချိန်ထိုးများလာနေတာဖြစ်ပါတယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခံမောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေစူးစီးတင်ပြချက်ကိုနားဆင်ကြရအောင်ပါ။မတ်ဤတန့်စင်ပါရှင
်။ကမ္ဘာတဝန်ကိုဗစ်ကူးစက်မှုပေါင်း338တန်းကျော်ရှိသွားပြီဖြစ်ကြောင်းJohns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ဌာနကဖော်ပြထားပါတယ်။ကိုဗစ်ပိုးစားတွေ့ခဲ့တဲ့တရုတ်နိုင်ငံမှာမြို့တော်ဘေကျင်းမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲမစတင်ခင်မြို့ခံတွေကြားမှာကူးစက်မှုတွေမြင့်တက်လာနေရကြောင်းကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အရှင်မြင့်လှုပ်ဆောင်နေပြီးတော့အီးကန်းစက်ရုံတွေမှာဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ဖို့နဲ့မြို့ခံတွေကိုမလိုအပ်ဖက်နဲ့လူစုလူဝေးတွေမလုပ်ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။အမေရိကန်ပြည်အောင်စုမှာ68တန်းခွဲကျော်နဲ့ကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပြီးတော့အိန္ဒိယနိုင်ငံမှာကူးစက်သူ38တန်းနဲ့ဒုတိယအများဆုံးဖြစ်ပါသည်။တစ်ချိန်တည်းမှာပဲဆင်းရဲတဲ့နိုင်ငံတွေအတွက်ကုန်ကျစရိတ်တက်တာပြီးတော့မက်ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ရေးတောက်ဆေးကိုထုတ်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ဆေးကုမ္ပဏီ30နီးပါးကသဘောတူညီမှုရသွားခဲ့ပါသည်။မြန်မာရဲ့အိန္ဒိယထိုင်းနိုင်ငံမှာတော့သူတို့နိုင်ငံတွေကိုဝင်လာတဲ့ခီးသွားတွေအနေနဲ့ COVID ကာကွယ်ဆေးအပြည့်ထိုးပြီးသူတွေဖြစ်တဲ့ဆိုရင်ဖေဖော်ဝါရီလရဲ့နေ့နောက်ပိုင်းကစပြီးတော့ဆေးစစ်ပြီးတော့ quarantine တိကျခွဲနေဖို့မလိုတော့တဲ့အကြောင်းထုတ်ပြန်ထားပါသည်။ဒီတော့တွင်ပြည်တဲ့နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်မှုတွေနေရာဒေသအနှံ့မှာပြန့်နှံ့ကူးစက်နေတာကြောင့် COVID ရောဂါကိုနိုင်ငံတွင်းမှာပုံမှန်ကြုံရတော့မဲ့ရောဂါတစ်ခုအဖြစ်သတ်မှတ်လိုက်တဲ့အကြောင်းနဲ့ COVID ထိန်းချုပ်ရေးကန့်သတ်ချက်တွေအားလုံးကို January 29ရက်နေ့ကစပြီးတော့ပယ်ဖျက်မယ်အကြောင်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကကြေညာခဲ့ပါသည်။မြန်ကန်သမ္မတဂျိုးဘိုင်ဒန်က2022အတွက်ပထမဆုံးအကြိမ်ကျင်းပတဲ့ဒင်းစာရှင်းလင်းပွဲမှာသူ့သမ္မတတက်တန်ပထမနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်ချက်တွေကိုပြောရင်းနဲ့ရုရှားနဲ့ယူကရိန်းတင်းမာမှုအခြေအနေကိုထည့်ပြီးတော့ပြောသွားခဲ့ပါသည်
။ Look, I didn't overpromise, but
ရုရှားကလှုပ်ဆောင်နေရတွေဟာအထူးစိုးရိမ်ရပြီးတော့အထူးသတိထားနေရတဲ့အကြောင်းနဲ့တကယ်လို့ရှေ့တိုးလှုပ်ဆောင်မယ်ဆိုရင်ရုရှားအနေနဲ့ပြန်လည်ပြစ်ရမှာအများကြီးရှိတယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကသတိပေးသွားပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကရုရှားအနေနဲ့ယူကရိန်းနိုင်ငံတွေကိုစီးရီးယားရန်လိုတိုက်ခိုက်မှုတွေရှေ့တိုးပြီးတော့လှုပ်ဆောင်လာမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကရုရှားကိုပြင်းပြင်းထန်ထန်အခိုင်အမာပြန်လည်တုံ့ပြန်သွားမယ်။ဒါပေမဲ့လည်းဒီလိုမျိုးမဖြစ်အောင်လို့ရုရှားအစိုးရကပဋိပက္ခတွေကိုတတမန်ကြီးနီလန်းနဲ့ဖြည့်ရှင်းလာဖို့မျှော်လင့်နေဆိုပြီးတော့ဗိုလ်ဒူနီလုံက VOA နဲ့တီးတန်းတွေ့ဆုံမင်းမြတ်ကတွေ့မှာနိုင်ငံခြားရေးဝန်ကြီးဖလင်ကပြောခဲ့ပါသည်။ဂျာမနီနိုင်ငံခြားရေးဝန်ကြီးအန်နလီနာဘဲဘော့ခ်ပြည်သင်းနိုင်ငံခြားရေးဝန်ကြီးယော်န်အီဖလက်ဒရီယန်အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာဝန်ကြီးဂျိမ်းစ်ကလေဗလီနဲ့ဝန်ကြီးဖလင်ကတို့တွေ့ဆုံခဲ့ပါသည်။ယူကရိန်းပြည်ပခါနဲ့ပတ်သက်လို့တတမန်ကြီးနီလန်းနဲ့ဖြည့်ရှင်းကင်တွင်နိုင်ရေးအမေရိကန်ကဆန္ဒခိုင်မှရှိရအောင်ပြသဖို့အတွက်အခုလိုတွေ့ဆုံဖို့ခီးစဉ်ကိုအမြင့်ဆုံးစီစဉ်ခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဖလင်ကကရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့နဲ့တောက်ကြနေမှာစစ်စလန်နိုင်ငံဂျီနီဗာမြို့မှာတွေ့ဆုံခဲ့ပြီးတော့အမေရိကန်ရဲ့အဓိကမဟာမိတ်တွေနဲ့လည်းဒီကိစ္စကိုဆွေးနွေးတိုင်ပင်တာတွေလုပ်ခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လာမှာကိုအမေရိကန်နဲ့မဟာမိတ်တွေကစိုးရိမ်နေကြတာဖြစ်ပြီးတော့ရုရှားဘက်ကတော့အဲ့လိုတိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်နေတာမရှိဘူးလို့တုံ့ပြန်ထားပါတယ်။အရက်စော်ပါများပြည်အောင်စု UAE နိုင်ငံအတွင်းမှာရီမဲဟူတီတပုံတို့ကဒီသင်းမတ်အစော်ပိုင်းမှာအဝေးထင်းဒရုန်းယာဉ်တွေဒုံးကျည်တွေနဲ့တိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးခဲ့ရပြီးတဲ့နောက်မှာ UAE နိုင်ငံအတွင်းကပြည်မှတ်တွေကိုထပ်ပြီးတော့တိုက်ခိုက်နိုင်တယ်လို့သတိပေးထားပါတယ်။
ကျင်းနေစစ်စစ်ရောက်တစ်ခုကယင်းနေဒီကတုံးစီနဲ့အဘူဒါဘီနိုင်ငံတကာ၄စိတ်တိုးချဲ့ဆောင်တစ်ခုကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်း UAE မြို့တော်အဘူဒါဘီကရေးတပ်ဖွဲ့ကပြောပါတယ်။တေဆုံးသူတွေထဲမှာအိန္ဒိယနိုင်ငံသားနှစ်ယောက်နဲ့ပါကစ္စတန်နိုင်ငံသားတစ်ယောက်တို့ပါဝင်ပြီးတော့၆ယောက်ထိရရသွားတယ်လို့ပြောပါတယ်။အဘူဒါဘီကောင်းမြန်မာမီဂိုလုံးတွေတက ဲ့မရိခရယာနှင့်မြို့တော်ဆန္ဒကဟူသည်တမုံတွေကိုတိုက်ခိုက်ခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ကိုဂျာကာတာကနေမိုင်တောက်နေရအကွာဘော်နီယိုကျွန်းကိုရွှေ့မဲ့ဥပဒေကိုလွှတ်တော်ကဒီသေးမဲ့ထဲမှာပြဋ္ဌာန်းလိုက်ပါလေ။သမရကမြို့အုပ်ချုပ်ရေးအတွက်မြို့တော်အာဏာပိုင်အဖွဲ့ကိုခန့်ထားပြီးတော့တတဲ၅နှစ်ပြဋ္ဌာန်းထားတာပါ။ဂျာဘာကျွန်းမှာလူဦးရေထူထပ်လာပြီးတော့မြို့တော်မှာအခြေခံအဆောက်အုံဆိုင်ရာပြဿနာတွေကြီးမားလာတဲ့အပြင်ပြည်လည်ရင်မြင့်တဲ့ပြည်မြင့်တက်လာတာကြောင့်လူဦးရေတန်း30ရှိတဲ့ဂျာကာတာရဲ့သုံးပုံတစ်ပုံ2050ပြည့်နှစ်မှာရေအောက်ရောက်သွားနိုင်တာကြောင့်အခုလိုပြောင်းရွှေ့ဖို့လုပ်တာပါမြို့တော်အသစ်ကိုကျွန်းစုလို့အဓိပ္ပာယ်ရတဲ့ New Sandra လို့အမည်ပေးထားပါတယ်မြို့တော်အသစ်ကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းထားတဲ့ဤပညာမြို့တော်ဖြစ်တည်ဆောက်မှာပါအမေရိကန်ပြည်အစုမှထင်ရှားတဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာအမတ်တရားနေ့အဖြစ်တင်းလာနေတုန်းကဆင်နွှဲခဲ့ကြပါလေ။အမေရိကန်ပြည်အစုအရှေ့မြောက်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တို့ချို့မှာနှင်းမုန်တိုင်းတွေကျပြီးတော့ဥဒရာတိဆွေးရနေတဲ့အတွက် MLK အထိမ့်အခမ်းအနားတွေကိုအစီအစဉ်ကိုပြောင်းလဲကျင်းပခဲ့ရပါလေ။ဒီနေ့မှကြာရောက်တဲ့ MLK အထိမ့်နေ့မှာလူနည်းစုရဲ့မဲပေးခွင့်ကိုကန့်သက်တဲ့ဥပဒေတွေပိတ်ပင်ဟန်တာရဲ့ကိစ္စအမေရိကန်လွှတ်တော်အတွင်းမှာအခြေတည်ငင်းခုန်နေတဲ့အခြေအနေလည်းတိုက်ဆိုင်နေပါလေ။သားရောက်ခွဲခြားမှုစတင်တဲ့မာတင်လူသားကင်းဂျူနီယာက1968ခုနှစ်တုန်းကလုံခြံခံခဲ့ရပါတယ
်။မအီတန်ဆင်ပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းခရီးနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျမတို့ရဲ့အပတ်စဉ်ကဏ္ဍတွေနဲ့နေ့စဉ်ထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ VOE ရဲ့ website ဖြစ်တဲ့ bami.voenews.com မှာအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ရုပ်သံနဲ့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင
်။ Ukraine နဲ့အင်္ဂလိပ်ရှားရုရှားနိုင်ငံကြားတင်းမာမှုတွေတိုးနေချိန်မှာပဲ Ukraine ကို American လို့လေရင်ဖြစ်နဲ့တန်ကားဖြစ် missile လက်နက်တွေပို့ပေးဖို့အတွက် Balkan ဒေသကနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီ ဘလင်ကင်ကစနေနေ့မှာပြောပါတယ်။ယူကရိန်းစစ်အင်အားပိုခိုင်မာစေဖို့နဲ့ရုရှားကျူးကျော်လာရင်ခုခံဖို့အတွက်ကာကွယ်ပစ္စည်းတွေပို့ပေးဖို့ဝန်ကြီးဘလင်ကင်က Twitter မှာရေးသားခဲ့တာပါ။ယူကရိန်းကိုရုရှားဝင်ရောက်သိမ်းပိုက်မှာကိုစိုးရိမ်မှုတွေတိုးလာနေချိန်မှာပဲယူကရိန်းရေးဆွေးနွေးဖို့အတွက်ဗြိတိန်ကာကွယ်ဝန်ကြီးဘန်ဗောလစ်ရဲ့ဖိတ်ကြားချက်ကိုရုရှားကာကွယ်ဝင်ကြီးဆာဂီရှိုဂူကလက်ခံခဲ့တယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနအကြီးဆုံးအရာရှိတဦးကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ကိုအကောင့်ထည့်ဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံအစည်းအဝေးတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတက်ကြွလှုပ်ရှားသူနှစ်ဦးပျောက်ဆုံးနေတဲ့အပေါ်စိုးရိမ်နေကြခြင်းမှာပဲသဘောထားကွဲပြားသူတွေကိုဖြိုခွဲခွင့်နဲ့ဆန္ဒပြသူတွေကိုထောင်ချခွင့်ရှိတယ်လို့တာလီဘန်အာဏာပိုင်တွေကသတိပေးလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့နစ်အိုက်ဘန်နော့တို့ဖြစ်ပါတယ်ရှင်။VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00ထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်ပြီးထိုက်ပ
This program has come to you from the Voice of America, Washington.